မြန်မာတပ်ဖွဲ့နဲ့ရခိုင်တပ်မတော်အေရုချာချင်းပြည်နယ်ပလောဝါမြို့နယ်ဘက်မှာဒီကနေ့တိုက်ပွဲဖြစ်ပြီးတော့တပ်တော်ဘက်ကလေကြောင်းကနေမှတိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။အဲ့ဒီအချိန်ကြောင့်ဒေသခံကြေးရသားတွေဥယျာဉ်ဆုံးခွာပြီးတော့ထွက်ပြေးတင်းချောင်နေရတယ်လို့လည်းပြောဆိုထားပါတယ်။ပြည်သူတို့ကတော့ Time ခြေဆိုင်ပြည်သူမြန်မာပိုင်းတွင်တော့နိုင်ကွင်းညာတွင်ပြပူထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ဒီကနေ့အင်္ဂါနေ့နေ့လယ်ပိုင်းမှာချင်းပြည်နယ်ပလောဝါမြို့နယ်တွင်ရခိုင်တပ်မတော်ခြေပြုတ်နေတယ်လို့ယူဆရတဲ့နေရာတွေကိုတပ်မတော်ကနေရဟတ်ရင်နဲ့တိုက်ခိုက်နေတယ်လို့ကလပ်မီဒေတာခံရွာသားသူကပြောပါတယ
်ဒီကမာရီတုံးစင်မင်းကဒီဆရာစစ်နေနေစီကကလပ်မီအရှိကကျင်းနေဝါကူဝါရွာအကြမ်းမဘုံစုံလို့ကျင်းပြီးတော့ရှာခဲ့တယ်တမတော်ကအိုမန်ဒီရခိုင်တမတော်အေအေရှိတယ်ဆိုတဲ့အထုံနဲ့ဘုံတုံးကြီးခဲ့တယ်ရွာအနားမှာကိုရွာသားတွေကအခုဆင်းနေပြီးတော့အခုဒီလိုတော့ကလောဘကိုစံတာစစ်လေလေးတွေနဲ့ဆင်းဖို့တဲ့အခြေအနေလုံးဝရတယ်လို့ပြောတယ
်ပလောဝါမြို့နယ်လူမှုကူညီရေးဖွဲ့တာဝန်ခံကိုကျော်အောင်ကတော့တိုက်ပွဲဖြစ်ပွားတဲ့နေရာဟာပလောဝါမြို့နဲ့အလံဝေးနေတာကြောင့်ဖြစ်စဉ်ကိုမသိရသေးပေမဲ့ရဟတ်ရင်နဲ့အဲ့ဒီဘက်ကဥတီသွားနေတဲ့အကြောင်းပြောဆိုပါရစေ
။လေကြတော့ဒီသူတို့ကတော့မြေတော့မြေပါလေဒီပလောဝါမြို့ကနေပြန်တက်လာတော့နှင်းတော့မြေလိုက်တယ်။ထပ်ပန်းကဒီလူထုတွေအများအဖြစ်ကတော့အတန်ကြီးကြားနေရတယ်အဲ့လိုပဲပြောတယ်။လက်နဲ့ကြည့်အတန်ကြီးကတော့တော်တော်လေးကြားနေရတယ်လို့တော့အဆက်တွေ့ရတယ်ဒါပေမဲ့လူဖြစ်တယ်ဆိုတာတော့ကျွန်တော်တို့လည်းဘာမှတော့မသိဘူးကြားရင်
ကျန်တဲ့ဝရီလ19ရက်နေ့ကလည်းမြမတမတော်နဲ့ရခိုင်တမတော်အီအီတို့တိုက်ပွဲဖြစ်စဉ်တွင်ပလောဝါမြို့နယ်ဇလက်မီနယ်အကောင်ဝရွာကျမ်းမှာလက်နက်ကြီးကြီးတွေကြားရောက်ခဲ့လို့ခြေရွာသားတို့ရွာကနေတင်းချောင်နေရတယ်လို့အဲ့ဒီဇလက်မီဒေတာခံသူကပဲဆက်ပြောပါရယ
်ဒီကိုယ်ကနေသူတို့နှင်းပြလိုက်တယ်ဇလက်မီခြေရွာရင်းနဲ့တော့ဝတ်ကူဝါဒါနာမှာအဲ့နာမှာလက်နက်ကြီးမရှိကြရဲဒါမှလူတွေတော့ထိခိုက်မှုရှိလိုက်ပါဘူးပြီးတော့အဟုန်အပေါ်နာလေးနာမရှိတဲ့အတောင်ဝရွာမှာလည်းကလည်းဒီကကြားတယ်ဒါပေမဲ့သူကမပေါ့ဘူးမကွေးဘူးအဲ့ဒီအတိုင်းကိုရှိတယ်အမတော့တော့ထိနေပြီးတော့အခုဒီကြောင်းလာတာတော့ကျွန်တော်စီးရင်ဟောဆိုလူတော်ဟောလာတရားနဲ့ဆီလို့ရှိနေတော့ဘယ်လိုဝင်လို့အောက်ပိုင်းတော့ဒီရခိုင်ပြည်နယ်မိဝါတို့ပင်မာတို့ဘယ်လိုဝပြောနေသူမှမမာတာတို့စီးရရှိတဲ့နေ့ဆက်လွားတယ်မှာပဲအဲ့လိုမျိုးခိုကဲပြီးတော့နေကြတယ်ဆို
ဇန်နဝါရီလ20ရက်နေ့ကရခိုင်ပြည်နယ်ဗုဒ္ဓတော်မြို့နယ်ဥယင်ကာရွာနီးနဲ့23ရက်နေ့တုန်းကကြောက်တော်မြို့နယ်ကောင်မင်္ဂလာချေးရွာမပြောချောင်းရွာဘက်မှာတပ်မတော်နဲ့ရခိုင်လက်နက်ကိုင်အေအေတို့ကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွင်အခုလက်ရှိတိုက်ပွဲဖြစ်ပွားနေတာနဲ့ပတ်သက်လို့သတင်းထုတ်ပြန်တာမတွေ့ရသေးသလိုအေအေပြန်ကြားရေးတာဝန်ခံနဲ့တပ်မတော်သတင်းမှပြန်ကြားရေးဖွဲ့သွားဖို့တွင်းမှုကို PUA ကအချင်းချင်းဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူး။2018ခုနှစ်နိုဝင်ဘာလကုန်ပိုင်းကနေ2019ဇန်နဝါရီလအထိမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်အေအေတို့တိုက်ပွဲဖြစ်ပွားနေတယ်လို့ဇန်နဝါရီလ4ရက်နေ့ကမြန်မာဆွေရရဲကင်းစခန်းလေးခုကိုအေအေဘက်ကတိုက်ခတ်ပြီးနောက်ပိုင်းနှစ်ဖက်တိုက်ပွဲတွေပုံမပြင်းထန်လာနေခဲ့ပါတယ်။ဒီလိုဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ရခိုင်ပြည်နယ်ဗုဒ္ဓတောင်ရသိတောင်မောင်တော်ကြောက်တော်နဲ့ဘုလိုကျုံမြို့နယ်ဘက်မှာဒေသခံရွာသား6000လေးပါဟာစစ်ပေးတင်းချောင်နေကြရတယ်လို့စားတောက်နေထိုင်ရေးမှလည်းအခက်ခဲနဲ့ရင်ဆိုင်နေရပါတယ်ခင်ဗျာ။